ပြင်းလွင်မြို့စစ်တပ်ကတို့စေယုံကြီးနဲ့ဖုံးတော်ကြီးကျောင်းတကျောင်းနဲ့လူနေအနီးအနားနေရာတချို့ကိုမနေ့ညပိုင်းကလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲရတာကထိခိုက်သေးခြင်းမှုတွေကြုံခဲ့ရပြီးနောက်ဒီနေ့မှာတော့လုံခြုံရေးတွေတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါတယ်။ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်မှုကြောင့်တန်ကားနှစ်ပါးအပါဝင်၄ဦးသေဆုံးခဲ့ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းသတင်းတောက်တွေကိုပြောပါတယ်။
သေဆုံးသူတွေအထံရရှိသူ၁၂ဦးရှိပါတယ
်။စစ်တပ်ကတို့လည်းဒါဟိုစစ်တပ်ကတို့မှလည်းခုနပြောတဲ့ကျွန်တော်စစ်တပ်ကတို့ကလူတွေရသူညကွက်ထဲကိုကြားခဲ့တာရှိပါတယ်ပြီးရင်တော့ကျွန်တော်တို့အခုနောက်တဲ့ဖုန်းကြောင်းပြည်သူ့စေယုံရဲ့ယုံကူတာဆောင်ကြားရောက်ပေါက်ခဲ့တာရှိပါတယ
်တိုက်ခိုက်မှုကြောင့်စစ်တပ်ကတူကဗိုလ်လောင်း3ဦးအပါဝင်ဒဏ်ရာရသူ12ဦးရှိတယ်လို့လည်းပြောပါတယ်တိုက်ခိုက်မှုတွေဟာအတိုက်ခံလက်နက်ကင်အင်အားစုတွေလက်ချက်အဖြစ်နဲ့လည်းစွပ်စွဲခဲ့တာပါတိုက်ခိုက်မှုအတွက်လက်တလောအချိန်ထိဘယ်အဖွဲ့အစည်းကမှတော့သူတို့လက်ချက်အဖြစ်ကြေညာတာတော့မရှိသေးပါဘူးပြင်းလင်းမျိုးကတိုက်ခိုက်မှုအတွင်းသေဆုံးသူတွေနဲ့ပတ်သက်လို့မြို့ကန်တယောက်ကတော့အခုလိုပြောပါတယ
်သုံးနာရီကတော့သူတို့ရှိတယ်ရှိတဲ့ဥစ္စာတွေကတော့တို့လက်နဲ့ချမယ်ဟိုကလေးရတယ်အပင်းကတော့မအပ်ဘူးဆိုတော့ဆိုင်းနေတဲ့ဘာအဲကျောင်းထဲနေဖုန်းနေမရဲ့ကပ္ပိယတကယ်ရောက်ရေပေါ့အဲ့ဒါတော့ကပ္ပိယရောအဲ့လေအဲ့လာနေမင်းကြီးပေါ့ဖုန်းနေမကတော့ဆေးဥကြောင့်ပါဒါကဆေးဥမှာခွင့်စိတ်ကမ်းပေါ်မှာကြားရတယ်အဲ့မှာလူနာလူဆက်ဆုံးပေါ့အဲ့လျှောက်ဝဲကြားလျှောက်ဝဲဆုံးတယ်ကျန်တဲ့ရောက်တန်းတန်းနေရတာတည်သွားတဲ့ဟာတွေကတော့ဆစ်ဆေးဥမှာဒီမနေ့ဆက်ကြရင်တော့ဒီကအရက်ဆေးကိုပြန်ပို့မယ်။ဒီကဆေးကမှတော့ချမှာပေါ့လေ။
တေဆုံးသူတွေကိုမနှက်ဖြန်တကြိုဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်မင်းညာကတိုက်ခိုက်မှုတွေအပြီးစစ်တက္ကသိုလ် DSA တက်မတော်နီးပညာတက္ကသိုလ် DSTA တဝိုင်းမြို့ဝင်အထွက်ပိတ်ကစစ်ဆင်းမှုတွေလုပ်ခဲ့တယ်လို့ပြောပါရယ်တင့်ကားတွေနဲ့ညာလုံးပေါက်ကင်းလှည့်နေတာတွေ့ရတယ်လို့မြို့ခံတွေကပြောပါရယ်ဒီကနေ့တကြံအကြံနေမှာလဲလူသွားလူလာနေပါနေတယ်လို့မြို့ခံကပြောပါရယ်ည
ုံညင်ချင်ရတော့ဟိုဟာရပေါ့ရင်းတက်မန်းတက်နေပါတယ်ခေါင်းတော့တိတ်ဆိတ်သွားတာပေါ့ဟိုလုံးလုံးကြီးကတော့ဆင်းရဲကြမယ်တွေ့ပါဘူးမင်းညာတော့ဆင်းရဲနေတာပေါ့ဟာဒီမန်းတက်နေပါရရဲ့ရှင်းတယ်နေပေါ့ဒီနေ့ဘာခုမှမကြရဘူးလေမလို့ရအောင်လေလာကူလာတက်လာဘာမှမလို့ရအောင်အားတော့လက်ရှိသွားတယ်ဆိုလုံးနဲ့တော်တော်လေးကိုဓာရမနေရဘူးတော်တော်ကြီးကိုတခါမှဖြစ်ဘူးခါရရတော့ဒီလက်ချိန်လုံးရင်တော့အလုံးဖြစ်ပြီဆိုရင်ဟိုနှလုံးသွင်းလောက်ပြစ်လိုက်တယ်ဆိုပြီးပြီးသွားတာလေနေရတော့ဒီကတောက်ချောက်တောက်ချောက်တောက်ချောက်တော်တော်ကြီးကိုကြောက်ကြရင်စင်းရနေရတော့အဲ့လိုများတယ်အစင်းရည်များတယ်။နောက်ကျုပ်လည်းဟိုလည်းတို့ပြီးတော့မှမနေစားပိုင်းကလောက်တာလေ။အဲ့လိုမပြန်သွားကြတဲ့သူများတယ်။
ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတော့ပြည်ဦးလင်းမှာရှိတဲ့စစ်တပ်ကတူ DSA ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ကနေတရားခွန်မမရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရတာရှိပြီးအဲ့ဒီတုန်းကတော့ NUG ကာကွယ်ရေးဌာနကသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ကြေညာခဲ့ပူပါတယ်။မနေ့အစောပိုင်းမှာတုန်းကလည်းမန္တလေးမြို့မြို့တော်ဝန်မန်တပ်အနီးမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။လက်လုံမိုင်းပောက်ကွဲမှုကြောင့်ကလေးငယ်9ဦးအပါအဝင်လူ12ဦးထက်မနည်းဒဏ်ရာရရှိခဲ့ကြောင်းလဲစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးလက်နက်ကင် PDF ပြည်သူ့ကာကွယ်ရေးအဖွဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းတို့ကပြောခဲ့ပါတယ်တိုက်ခတ်မှုကြုံခဲ့ရပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မန္တလေးမြို့အခြေအနေနဲ့ပတ်သက်လို့မြို့ကန်တယောက်ကအခုလိုပြောပါတယ
်မြို့ကတော့တော်တော်ရှိတယ်ဘုံပေါက်တဲ့နေရာက80တလမ်းပေါ့28နဲ့28ကြာပေါက်တာပေါ့နော်ဒီအေးဒါကတော့28 28ဘုံပေါက်တဲ့နေရာကိုတော့ပိတ်လိုက်ပြီးတော့လုံကြီးလေးထပ်တိုးထားတယ်ဟိုဘက်ကပေါ့28 29ဘက်ကိုရှေ့လိုက်တာပေါ့နော်အဲ့အဲ့ဘက်တကြောကတော့လုံကြီးလေးထပ်တိုးပြီးချထားတာပေါ့လုံကြုံရေးနေတဲ့ဥပမာပေါ့နော်ဒီဆိုင်ကလေးဆိုလို့ရှိရင်အဲဝင်လာမယ်ဆိုလို့ရှိရင်ဆိုင်ကလေးကိုအခုကမိတ္တရာအဓိကထားစင်တာပေါ့ဒီမှာရဲနဲ့စစ်တကတော့ရှိတယ်ပြီးတော့အဲစစ်ကားတွေလည်းဘေးအိုက်မြို့တော်ဝင်မဟာဒကံမန်တက်ပပက်လင်တာပေါ့နော်အဲရှေ့ရင်တန်းနေစစ်ကားတွေတမီးပါရဲနဲ့လက်နက်ဟိုတနက်တွေပါတာပေါ့နော်အဲစစ်ကားတွေကလုံကြုံရေးပြည်ထားတယ်ရဲတွေရောပါတယ်ဆိုင်ကစတန်းကိုတကယ်လို့အမှတ်ဆိုလို့ရှိရင်လည်းဆိုင်ကစတန်းကအကုန်လုံးဆိုင်ကလေးကိုသူ့ပေါက်တွေကိုအကုန်နှံပြီးတော့စစ်တယ်စစ်ပြီးမှဟောဖြစ်တယ်ဆိုလို့ရှိရင်အဲခံတယ်ပေါ့အဲ့လိုပုံစံမျိုးကိုကြောင်းတာပေါ့
မြန်မာနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအရက်သားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကင်ပဋိပက္ခတွေလည်းကြီးထွားလာနေတာပါလက်နက်ကင်အတိုက်ခံအင်အားစုတွေကနေဆက်ဒေသတွေကိုပုံမှုထိန်းချုပ်လာနေတယ်လို့မြို့ပြဒေသတွေမှာလည်းမကြာခဏတိုက်ခိုက်မှုတွေကြုံနေရတာဖြစ်ပါတယ်ခင်ဗျာ